ထိုင်းနိုင်ငံဘန်ကောက်မြို့စင်ချေဘုံမှာကျောင်းသားတွေနဲ့ဆရာတွေလိုက်ပါလာတဲ့ဘတ်ကားတစ်စီးမနေ့ကမီးလောင်မှုကြောင့်လူပေါင်း23ယောက်သေဆုံးခဲ့တဲ့ဖြစ်ရပ်အတွက်ရင်မောင်းသူကိုဖမ်းဆီးထားကြောင်းရဲတပ်ဖွဲ့ကပြောပါရယ်ဆရာဆရာမ6ဦးမူလာရက်နဲ့အလဲတန်းကျောင်းသူကျောင်းသား39ဦးစီးနင်းလိုက်ပါလာတဲ့ဘတ်ကားဟာဘန်ကောက်မြို့မြောက်ဘက်အဝေးပြေးလမ်းမပေါ်မှာမောင်းနေနေစဉ်ကားရှေ့ဘေးဟန်ချက်ပြတ်ပြီးတော့တခြားကားတစ်စီးကိုတိုက်မိပြီးတဲ့နောက်အဝေးပြေးလမ်းမှာကာထားတဲ့ကွန်ကရစ်နံရံကိုဝင်တိုက်မိရာကနေမီးပွင့်ပြီးတော့မီးလောင်မှုဖြစ်ခဲ့တာပါကျောင်းလေးလာကြီးခီးစဉ်အတွက်ဘန်ကောက်မြို့မြောက်ဘက်ကီလိုမီတာ300လောက်အကွာမှာရှိတဲ့ဦးထိုင်ဌာနပြည်နယ်ကနေထွက်လာတဲ့ဒီဘတ်ကားမီးလောင်မှုဟာမြန်လွန်းတဲ့အတွက်ထွက်ပြေးဖို့အချိန်မရဘူးလို့လည်းအသက်ကိုမသေးပဲလွတ်မြောက်လာသူတွေကပြောပါတယ်ကွယ်လွန်သွားသူတွေရဲ့မိသားစုတွေကအခုခါဘန်ကောက်မြို့ကရဲဌာနစေယုံကိုရောက်နေကြပြီးတော့တေဆုံးသွားသူတွေဘသူဘဝဖြစ်တယ်ဆိုတာကိုသိရဖို့မျိုးရိုးဗီဇာ DNA လာရောက်စစ်ဆေးခံခဲ့ကြပါတယ်ဒီကိစ္စအမြန်ဆုံးပြီးပြတ်ဖို့ဆောင်ရွက်နေတယ်လို့လည်းထိုင်းရဲတပ်ဖွဲ့အကြီးအကဲရုံးကထုတ်ပြန်ထားပါတယ်မီးလောင်ချိန်မှာထွက်ပြေးတိမ်းရှောင်သွားတဲ့ဘတ်ကားမောင်းသူကတော့နိုင်အတော်ကြာမှလာရောက်ဖမ်းခံခဲ့တယ်လို့ထိုင်းရဲကပြောပြီးတော့အခုခါသူ့ကိုယင်းမစင်မချင်းမောင်းနှင်မှုအပြင်တခြားသူတွေကိုလွတ်မြောက်အောင်ကူညီဖို့ပြက်ကွက်ခဲ့မှုနဲ့တရားစွဲထားပါတယ်ယင်းမောင်းကလည်းအစောပိုင်းကမီးတက်ဘူးထွက်ရှာတာဖြစ်ပေမဲ့အဲ့ဒီနောက်မှာကြောက်လန့်ပြီးထွက်ပြေးသွားတာလို့ရဲတွေကပြောပါတယ်ရှင်